ကချင်ပြည်နယ်ဖားကန်ကျောက်စိမ်းမြေကအကျိုးအမြတ်ရသူတွေအကြောင်းအစိုးရခန်းစာထွက်လာပြီးမရှိမနှောက်မှောက်စွပြစ်မြေစာပုံပြိုကျလို့လူရာနဲ့ချီသေဆုံးရတဲ့တဲ့ရင်2015ရွေးကောက်ပွဲကျင်းပပြီးတဲ့နောက်အစိုးရသစ်တက်မလာခင်အကျိုးတူကုမ္ပဏီတွေဟာကျောက်စိမ်းတွေရနိုင်သမျှတူးနေတယ်ဆိုတဲ့တဲ့ရင်စရာတွေထွက်ပေါ်လာချိန်မှာစကိုင်းတိုင်းကတာခရိုင်မော်လူဒေသမှာလည်းကျောက်စိမ်းတွေတူးဖော်နေပါတယ်မော်လူဒေသမှာလည်းဖားကန်လိုဖြစ်နေပြီလို့ကျောက်စိမ်းတူးနေတဲ့နေရာကိုရောက်ခဲ့တဲ့ကတ်တွန်းဆရာဟာဂျူလီကတာကပြောပြပါတယ်
။အဲဖားကလိုပုံစံမျိုးကကိုကတာခရိုင်ထဲမှာပါတဲ့မော်လူအဲကျောက်စိမ်းတူးတာလေးကိုသူတို့လောက်ွက်ချပေးထားတဲ့လောက်ွက်ပြရခုအဲလာတူးတဲ့တရုတ်နံပါတ်ကြီးလွန်ခဲ့တဲ့တပတ်လောက်ကကျွန်တော်တို့သွားကြည့်တယ်တွေ့နေရလဲကျောက်ဆရာကောင်းလောက်နဲ့နေပြီ။သူလောက်ွက်ပေးထားတာကတော့9နှစ်6နှစ်ရှိပြီပေါ့နော်။ဒါပေမဲ့တူးတာဒီနှစ်ထဲမှာလာတူးကြတယ်။2014အကုန်2015မှာတူးတာ။အဲဒီတနေ့တွေ့မှာတချို့ဆိုရင်ပေတရာလောက်ဖြစ်သွားပြီတွင်းနိုင်ထားတာကုမ္ပဏီပိုင်ရှင်နေနာမည်ကြည့်တော့မြန်မာနာမည်တွေမဟုတ်အများစုကတရုတ်နာမည်တွေယူပဲ
ကျွန်တော်ကြီးတွေနေရာမှာကျောက်စင်းတူဖော်နေတာဖြစ်ပြီးအရင်ကဒေသခံတွေတနိုင်တပိုင်တူးကြတာလို့လည်းပြောပါတယ
်အဲ့မှာတကယ်ကျွန်တော်ကြီးဗျာအဲ့ဒီနေရာကြီးကလေမော်လူးကျောက်ဆိုတာမော်လူးမော်ဟာကျောက်ဆိုအရင်ကတည်းကနာမည်ကြီးတယ်ဖားကလို့ပဲသူကကျောက်စိမ့်ထွက်တာဒေသခံတွေကလှုပ်ရှားကြတယ်လက်ရက်တွင်းလေးတွေပေါ့လော်ဆုံးရှိမှ5000 6000လောက်ပေါ့နော်အဲ့လောက်ကလေးတွေပဲသူတို့ကပြီး20 30လောက်ပဲတူးစားကြတယ်။စဘာစိုက်တဲ့အရာဒီမှာစဘာစိုက်တယ်။စဘာမစိုက်တော့ဘူးဆိုတဲ့အချိန်မှာအဲ့မှာတော်ရဲသွားပြီးမော်လူနာတရောင်းရွာတို့ဘာတို့ရှိတယ်။ဒီမှာသူတို့ကလက်ရက်တွင်လေးနဲ့တူးပြီးမှကြောက်ကလေးတွေရပြီးရင်လက်ရာတွေပြည့်လဲပြန်စိုက်အဲ့လိုလှုပ်လာကြတာ။အခုအဲ့ဒါမျိုးရတယ်မှသိတဲ့အခါကျတော့လုတ်ွက်တွေရတယ်လို့ပြောတယ်အဲ့ကုမ္ပဏီတွေပြောတာကတော့လုတ်တဲ့အခါမှာစလုတ်လုတ်ချင်းစိုက်နေခွဲတာ
။အဲ့ဒီလိုမိုင်းတွေခွဲလိုက်တဲ့အခါ
ကျွာရီကကြားနေရတိုင်းမိုင်းပါတယ်၊စူညံနေတာပဲ။အရင်ကတော့တဲတဲကိုမိုင်းတာတရက်မှ၄ချိန်လောက်၄ချိန်လောက်အဲ့လိုပဲကြားရတယ်။အခုဆိုရင်တရက်ကို၃လေးချိန်ထိကြားနေရပြီတဲ့သူတို့ပြောတာလွန်ခဲ့တဲ့တပတ်လောက်ကကျွန်တော်အဲ့ဒီထိရောက်သွားတယ်။ရောက်ပြီးမှကျွန်တော်ဒေသခံတွေမေးကြည့်တဲ့အခါမှာအဲ့လိုဖြေတယ
်။ငကိုကလုတ်ကင်နေတဲ့ဒေသခံတူးရဲ့လုတ်ွက်ကိုကုမ္ပဏီကနိနာချေပေးဖို့ပြောကြဆိုကြတဲ့အကြောင်းကိုသူကပြန်ပြောပြပါတယ်။
ကျွန်တော်ရဲ့လုတ်ွက်နဲ့ကကုမ္ပဏီနဲ့ကအစိုးရကဝါတယ်ပြန်လို့ဝေးတယ်ကျွန်တော်ကကြောက်ကြိုးတွေပါတယ်မြင်တဲ့ခါကျတော့ကြောက်ကြိုးကဝါတယ်ပြန်လို့ညက်တော့ပြီးအောက်ဆက်နေတော့ညက်တော့ပြီးတယ်အဲ့တဲ့ခါကျတော့ခင်ဗျားတို့ကုမ္ပဏီနာမည်လေးပြောရင်ကျွန်တော်ကျင်းတတ်တယ်ကြက်တော့မပြီးဘူးကျွန်တော်မပြောဘူးကျွန်တော်တို့လည်းခင်ဗျားလည်းနစ်နာတာကကျွန်တော်ဘယ်ဖို့ကိုခိုက်တော့55သိန်းကုန်တယ်လို့လူငယ်လောက်ရတာမှ9လပဲလောက်ရတယ်လို့9လမှမှကျွန်တော်တို့ကဘာလုတ်ချိန်မှမရှိဘူးခင်ဗျားတို့စင်ရနေရနဲ့လုတ်မယ်ဆင်တည့်ရစာပဲရှိလားလို့ကျွန်တော်ပြောပြတာပါကျွန်တော်ကောင်းကောင်းပြောပြတာပါကျွန်တော်ကိုရန်စတဲ့စကားမျိုးလို့ပြောပြလာတာအေးသူတို့ရဲ့လောပန်းဆိုတော့ပါဆိုတော့အေးအဲ့ဒါဟာဖြတ်ပေးပါတယ်ဖြတ်ပေးမယ်လို့ခင်ဗျားကုမ္ပဏီနာမည်လေးတော့ကျွန်တော်တို့ပြောပြအောင်လို့ကျောင်းမေဦးကတာဝန်ခံလည်းပါတယ်ကျောင်းမေဦးကတာဝန်ခံကဆိုကျွန်တော်ကုမ္ပဏီနာမည်မေးတဲ့ခါကျတော့နာမည်လည်းမပြောဘူးသူတို့က
လုတ်ပိုင်ခွင့်ရတဲ့ကုမ္ပဏီတွေစင်းကြည့်လိုက်တဲ့အခါတခွက်ကိုတေကနှုံးနဲ့လုတ်ကင်နေကြတာလို့ကတ်တွန်းဆရာဟာဂျူလီကပြောပါတယ
်အဲ့ဒီစင်းထဲမှာမပါတဲ့ကုမ္ပဏီတွေကလည်းဒီထဲတရားဝင်လို့တူးနေကြတယ်ဆရာမီဒီယာတွေကဓာတ်ပုံရိုက်မယ်ဆိုသူတို့အရိုက်မခံဘူးအဲ့လူတွေပြဿနာကြီးလည်းရှိတယ်ဒေသကမီဒီယာတွေကဓာတ်ပုံရိုက်မယ်ဘာညာသွားရင်အဲ့ဒီကပြဿနာရှာတယ်တာဝန်ခံဆိုတဲ့လူတွေအဲ့ဒီအပြင်ကျွန်းတော်ကြီးမှာကျွန်းမိန်နေခုတ်လဲပလိုက်တယ်အဲ့ဒီအတွက်ကိုတက်တော့တရားဆွဲတယ်အဲ့တက်တော့တရားဆွဲတဲ့ကုမ္ပဏီမှာဖြစ်တဲ့နာဆီကုမ္ပဏီပိုင်ရှင်ကိုဆွဲရမှလေပိုင်ရှင်ကခိုင်းလို့ဒီတာဝန်ခံဆိုတဲ့လူကလှုပ်ရဲတာဟုတ်အဲ့တရားဆွဲတော့ကုမ္ပဏီရဲ့တာဝန်ခံဆိုတဲ့လူတွေကိုဆွဲတယ်ဒီမှာလုတ်ွက်တယ်ဆွဲတဲ့အခါမှာလည်းတန်ငွေက5000နဲ့ပြီးတယ်အဲ့5000နဲ့ပြီးတဲ့အခါကျတော့အဲ့လိုတရားမဝင်ဘူးဆိုတဲ့နာမည်မပါတဲ့ကုမ္ပဏီတွေကရက်တလားဆိုတော့တက်တော့တရားဆွဲထားရင်လည်းဆက်လုပ်နေတာပဲသူကလုံးဝမရဘူးအခုလည်းမရဘူးလုံခဲ့တဲ့တပတ်လောက်ကအထိကျွန်တော်လိုက်ကြည့်တယ်မရထားဘူးဆိုဖြစ်တဲ့နာဆွဲပြီးတော့တတိယခါပိုက်ရှင်ဖြစ်ရမယ်ပိုက်ရှင်ကခိုင်းတော့ဒုတိယတရားခါတာဝန်ခံဖြစ်ရတယ်ပိုက်ရှင်ဆိုတဲ့လူတွေဘာမှပုံမှသူတို့ဥပဒေရကင်းလွတ်ထားသလိုဖြစ်နေတာ
ဒီမော်လူဒေသကထွက်လာတဲ့ကြောက်စိမ်းတွေကိုတရုတ်နိုင်ငံနဲ့မန္တလေးဘက်ကိုပို့တယ်လို့လည်းပြောပါတယ်